စကိုင်းတိုင်းကလေးမြို့တောင်ပိုင်းကစီဆန်းရွာမှာလက်နက်ကြီးကြီးကြားရောက်ပေါက်ကွဲတာကြောင့်လင်မယားနှုတ်ဦးတည်ဆုံးပြီးကလေးငယ်တွေပါလက်နက်ကြီးကြီးစထိမှန်ဒဏ်ရာရခဲ့ပါတယ်ကလေးမြို့မှာတလားကျော်အတွင်းလက်နက်ကြီးထိမှန်တာကြောင့်တည်ဆုံးသူ10ဦးကျော်ရှိနေပြီးထိခဲ့ဒဏ်ရာရသူက30ထက်မနည်းရှိတယ်လို့မြေပြင်မှာအကူအညီပေးနေသူတွေကပြောပါတယ်စကိုင်းတိုင်းနဲ့ချင်းပြည်နယ်ဘက်ကစီရီသတင်းပေးပို့ချက်ကိုကိုရဲမွန်ပြောပြပေးပါဦးခင်ဗျာ
စကိုင်းတိုင်းကလေးမြို့တောင်ပိုင်းကစီးဆင်ရွာမှာဇူလိုင်လ13ရက်ညပိုင်းကအရက်သားနေအိမ်တွေပေါ်ကိုလက်နက်ကြီးကြားရောက်ပောက်ကွဲတာကြောင့်လင်မယား2ဦးသေဆုံးခဲ့ပြီး2နှစ်အရွယ်ကလေးဖြစ်သူလည်းဦးကောင်းမှာလက်နက်ကြီးအစထိမှန်ဒဏ်ရာရရှိခဲ့ပါတယ်စစ်တပ်တပ်ဆွဲထားတဲ့နေရာတွေကနေကြေးရွာတွေဘက်ကိုပြစ်ခတ်တာကြောင့်အခုလိုသေဆုံးရတာလို့လည်းမြေပြင်မှာကူညီပေးနေသူတွေကပြောပါတယ်သေးဆုံးဒဏ်ရာရတာနဲ့ပတ်သက်လို့စစ်ဘေးရှောင်ကူညီပေးနေသူတို့ကအခုလိုပြောပါတယ
်ဒါရှိမှတော့တော့ဘဝင်းချင်မှာပေါ့နော်အဲ့ဒီစစ်တောင်စီစခန်းကပေါ့နော်မူကြီးတောင်စံမူကြီးခမပေါ့ကျွန်တော်ဒီကလေးမျိုးအမိသားကရှေ့ကြီးရွာတွေကိုရန်တက်ပစ်ခတ်တာပေါ့အဲ့ဒီလိုလည်းကရန်တက်ပစ်ခတ်တာကြောင့်နေအိမ်ကတက်မှာပေါ့နော်အဲ့တော့စီးဆန်ကြီးရွာပေါ့25ဝင်းပြပေါ့နော်အခုတရားရဲ့ဇနီးဖြစ်သူကနော်အဒုံမြောက်ကတော့ဒုံမြောက်အိတ်တဲ့အင်ပေါ်ကြာကြီးခါမှာဘယ်လိုလုပ်လဲတည်ဆုံသွားတော့ပေါ့ဝင်းပိုက်ကိုမှန်နေခါပေါ့နော်ပိုချင်းပြီးတည်ဆုံသွားတယ်ကအတားဖြစ်တယ်ပေါ့နော်တဖြစ်တဲ့အသက်နှစ်နှစ်ဝန်းကျင်ကလေးငယ်လေးကကျွန်တော်တို့ဒီကလေးငယ်လေးဥပေါင်းကိုအနှဲငယ်ထိခိုက်သွားရအိမ်မစ်ချက်မျိုးသမီးလည်းတန်ရန်ထိခိုက်တန်ရန်ဒါရကြ။ဟောနောက်ထပ်တော့ကျွန်တော်ဒီကလေးမျိုးနဲ့ပေါ့နော်စက္ကန့်ရှားတော့မြောင်းဆုံးပေါ့နော်။အဲ့ဒါစရစ်ကြီးရွာတွေကိုပေါ့အာကျွန်တော်အသက်နှစ်နှစ်ဝန်းကျင်ကလေးတဲ့ဥပေါင်းကလူလက်ပိုင်းမျိုးသားတူလည်းကျွန်တော်တန်ရန်ရထားရကြ။ဒီဆွတ်လောက်ပိုင်းစတင်ကလေးကဆိုတော့ကျွန်တော်လက်နဲ့ကြီးကြောင်းပေါ့နော်ကျွန်တော်ဒီပြေဆုံးတာကတော့ကျွန်တော်စက္ကန့်ကောက်တဲ့ရကျွန်တော်ကျေဦးဝင်းကျန်ခန့်ချနေကြ။ဒါရရတာကတော့30ကျော်လောက်ရှိနေကြ။30ကျော်40နီးပါးရှိနေကြ
။ပြီးခဲ့တဲ့ဇူလိုင်17ရက်ကလည်းစစ်တပ်ဘက်ကဖြစ်ခဲ့တဲ့လက်နက်ကြီးကြောင့်မောင်နှမ2ဦးမှာအမားဖြစ်သူမှာတိတ်ဆုံးခဲ့ပြီးမောင်ဖြစ်သူမှာပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်။ဒါကြောင့်ကလေးမျိုးအတွင်းမှာတပတ်အတွင်းလက်နက်ကြီးကြောင့်တိတ်ဆုံးသူ3ဦးရှိပြီးဒဏ်ရာရရှိသူ4ဦးထက်မနည်းရှိပါတယ်။စစ်တပ်ဘက်ကတိုက်ပွဲဖြစ်ပွားတာမရှိလဲလက်နက်ကြီးတွေကမကြာခဏဖြစ်ခဲ့တာကြောင့်လူနေအိမ်တွေပေါ်ကြားရောက်ပောက်ကွဲတာလို့ဒေသခံကာကွယ်ရေးအဖွဲ့တွေကလည်းပြောပါရယ်ပြီးခဲ့တဲ့ဇူလိုင်17ရက်နေ့ကတော့ချင်းပြည်နယ်တီးသိမ်မြို့နယ်တိုင်းငင်းလန်းခွဲကစစ်ကောင်စီတပ်ဆွဲထားတဲ့နေရာကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါရယ်အဲ့ဒီနောက်ကလေးမြို့နယ်ချင်းပြည်နယ်ရဲ့အဓိကလမ်းမကြီးဖြစ်တဲ့ကလေးတိုင်းငင်းလန်းကိုအတုံးမပြုတ်ဖို့ကာကွယ်ရေးအဖွဲ့တွေကတားမြစ်ထားပါရယ်စစ်ကောင်စီဘက်ကတိုင်းငင်းစခန်းကိုအင်အားဖြည့်သင်းတာတွေလှုပ်ဆောင်လာနိုင်တဲ့အတွက်အခုလိုတားမြစ်တာလို့ချင်းကာကွယ်ရေးတပ်စီရင်ကတာဝန်ရှိသူတို့ကအခုလိုပြောပါရယ်
ဘာဘာဘာကျွန်တော်တို့ဒီဘရိုအရင်မှာချက်ထားတဲ့ရေပေါ်ကြီးပြောကြည့်လိမ့်မယ်ဒီမှာရေဟိုကြည့်ရခါလေးတော့ဆောက်ပါတော့သူတို့လူအပ်တဲ့ပြည်မှန်တို့များကိုဒီဒီဒီအရကောင်းနေမှာလူတော်တိုင်းတို့ပြီးတော့ဟိုဒီဖီလီပင်ပုပ်ပုပ်လောက်ထားတယ်ဆိုပြီးတော့ကျွန်တော်တို့ရထားတယ်ဒီအဲ့ဒါတော့ကျွန်တော်တို့ပြန်မနေတော့ဟိုပေးလိုက်တယ်ဒီဒီလေးဖီလီပင်ပုပ်ကနေပြီးတော့စာထုံးစာထုတ်ပြန်ပြီးတော့အာကျွန်တော်ပြောရတာကျွန်တော်သူချေတယ်ဘုနော်ကျွန်တော်တို့ဒီကောင်တစ်ခါနည်းနည်းကြာလိမ့်မယ်ဒီမှာပဲဒီကောင်ပြန်ဖို့ပို့စီရှိပါတယ်
တိုင်းငင်းလန်ခွဲဟာချင်းပြည်နယ်တီးသိမ်မြို့ဖလန်းနဲ့စကိုင်းတိုင်းကလေးမြို့တို့ရဲ့ကုံစီစီးဆင်းမှုအဓိကလမ်းမကြီးဖြစ်ပြီးအဲ့ဒီမှာစစ်တပ်ကတပ်ဆွဲထားတာလည်းဖြစ်ပါတယ်တိုင်းငင်းလန်ခွဲမှာတပ်ဆွဲထားတဲ့စစ်တပ်ဟာကုန်ပစ္စည်းတွေရင်းတွေနဲ့ခီးတွေတွေပေါ်ငွေကြေးကောက်ခံနေတဲ့အတွက်ကာကွယ်ရေးအဖွဲ့တွေကစူပောင်းပြီးဝင်ရောက်တိုက်ခိုက်ခဲ့တာလည်းဖြစ်တယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်ဒီလိုတက်ခိုက်ခဲ့တဲ့အတွက်စစ်တပ်ဘက်ကလေရင်နဲ့ဘုံကျဲတာအပြင်လက်နက်ကြီးတွေနဲ့ပါပစ်ခတ်တာကြောင့်နှစ်ဖက်ထိခိုက်ကြဆုံးတာတွေလည်းရှိခဲ့ပါတယ်။တိုက်ပွဲအတွင်းကာကွယ်ရေးတပ်ဖွဲ့ဝင်၄ဦးကြဆုံးခဲ့ပြီးစစ်တပ်ဘက်ကလည်းတေဆုံးတာတွေရှိခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးတယ်လို့စစ်တပ်အနေနဲ့တပ်ဖွဲ့ဝင်တွေရဲ့ကြဆုံးစည်းရုံးတွေနဲ့ပတ်သက်လို့သတင်းထုတ်ပြန်နေလည်းမရှိပါဘူးခင်ဗျာ။